မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ဆက်ကနက်မြေအတွင်းလေတစင်းဒီကနေ့နေမြုပ်ခရာကြောင်းရိုဟင်ဂျာမွတ်စလင်ဒုက္ခသည်12ယောက်ထက်မနည်းတိဆုံသွားပါတယ်တိဆုံသူတွေထဲမှာအများစုဟာကလေးတွေဖြစ်ကြပြီးလေပေါ်မှာပါလာတဲ့လူ10ယောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ် Reuters သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြထားပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်မှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်လိုက်ပါလာတဲ့လေတစင်းဒီကနေ့အောက်တိုဘာ9ရက်နေ့မှာနေမြုပ်သွားတာကြောင့်လူ12ယောက်ထပ်မံတည်ဆုံသွားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်ဒီဆက်လေးဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ဘတ်စွန်ရှာပူရီဒရစ်မြို့အနီးနတ်မြေတွေမှာနေမြုပ်ခဲ့တာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်လေဝံဟာလူပဲနှစ်ယောက်ပါဝင်တယ်ဆိုတာအတိအကျမပြောနိုင်ပေမဲ့ကလေးငယ်10ဦးအပါအဝင်အမျိုးသားတဦးနဲ့အမျိုးသမီးတဦးရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့ပြီးလူ10ယောက်ထပ်မံကိုကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကပြောပါတယ်အသက်30အရွယ်ဆာယက်ဟူစိန်ကတော့ဒီလေနှစ်မြုပ်တဲ့အထဲမှာအသက်မသေးပဲကျန်ခဲ့သူတဦးဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့မိသားစုဝင်အတော်များများလေနှစ်တဲ့အထဲမှာပါသွားခဲ့တယ်လို့ဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ်
။ ကျွန်
တော်နဲ့ကျွန်တော်မိမရဲ့ကလေး၃ယောက်ရဲ့ကျွန်တော်အမေနဲ့ကျွန်တော်ရက်ခမစုစုပေါင်းကျွန်တော်တို့အားလုံး9ယောက်ပါ။အဲ့ဒီထဲမှာကျွန်တော်တယောက်ပဲအသက်ရှင်ပါတယ်။ကျွန်တော်တို့အားလုံးစောင့်နေရေးအတွက်ခက်ခက်ခဲခဲရည်တည်ရပါတယ်။သူတို့ကရွာရီအိမ်ကြီးကိုမိရှို့ပါတယ်။ကျွန်တော်တို့အသက်ဘေးကနေလွတ်အောင်ဒီကိုထွက်ပြေးခဲ့တာပါ
။မကြသေးခင်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတာဖြစ်ပြီးတချို့တွေကတော့ဆက်လီတွေနဲ့နယ်စပ်ကိုဖျက်ကူးကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းနတ်မြေအတွင်းဆက်လီတွေနှင်းမြုပ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်20ထပ်မံတည်ဆုံးခဲ့ပါသေးတယ်။အခုဒီချိန်လေနှင်းမြုပ်ခဲ့တဲ့အခြေအနေကိုတော့ဆာယက်ဟူစိန်ကအခုလိုပြောပါတယ်
ဘ
ူရမာဒက်သူရဟတ်ဇရုတူရဟယ်ဆယ်လေးရယ်လေးရေပါဝင်လူရေအတွက်က20ကနေ60လောက်ထိရှိပါတယ်။ကန်းကြေမှာ10လောက်ဆောင်ရပါတယ်။ညနေ6နာရီလောက်လေရောက်လာတဲ့အချိန်မှာလေဝော်ကိုတက်ကြပါတယ်။ပြီးတော့တနာရီလောက်သွားပြီးတဲ့အချိန်မှာလေကနေပြီးတော့ကျွန်တော်မိသားစုလည်းအဲဒီမှာပါသွားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်အေဂျင်စီတွေရဲ့အဆိုအရတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတချို့နဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်နေတယ်လို့ဆွဆွဲလိုက်ပြီးမြန်မာအစိုးရဘက်ကတော့ဒါကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဩဂတ်လ25ရက်နေ့ကအာစာလို့ခေါ်တဲ့ရိုဟင်ဂျာအစိုးရအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်း30ကျော်ကိုဝင်ရောက်တိုက်ခိုက်ခဲ့တာကိုမြန်မာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်ရာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေမတိမငြိမ်ဖြစ်လာခဲ့တာပါ။အာစာအဖွဲ့ရဲ့ဒီတိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်12ယောက်အပြင်ရခိုင်ဗုဒ္ဓဘာသာဝင်တွေဟိန္ဒူတွေနဲ့တခြားလူနည်းစုမျိုးနွယ်ဝင်တွေတိုက်ဆုံးတာတွေနဲ့နေရက်ဆုံးခွာထွက်ပြေးတာတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကပြောလိုက်ပြီးတော့အာစာအဖွဲ့ကိုလည်းအကြမ်းဖက်အုပ်စုအဖြစ်နဲ့ကြေညာခဲ့ပါတယ်ခင်ဗျာ